ဒါနဲ့လည်းနိုင်ငံရွေးကောက်ပွဲမှာလက်ရှိဝင်ကြီးချုပ်ရှိုက်ခါစီနာတက်တဲ့အချိန်တက်တန်းအတွက်ပြန်ပြီးရွေးခံဖို့များနေချိန်မှာပဲတနင်္လာနေ့ကျင်းပတဲ့ဒီရွေးကောက်ပွဲနဲ့ဆက်လက်ပြီးဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်တေဆုံးအတူအရေးအတွက်ဟာအနည်းဆုံး16ဦးရှိနေပြီဖြစ်ပါတယ်။ရွေးကောက်ပွဲကနဦးရလက်တွေအရအဝါမီလိဂ်ပါတီကလက်ရှိဝင်ကြီးဟာစီနာကအပြတ်အသတ်အနိုင်ရနေတ ောင်းဆောင်ကမဲဟိုဆန်းကတောင်းဆိုနေတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့မှာစစ်တပ်နဲ့တခြားလုံခြုံရေးတပ်သား6သိန်းလောက်ချထားတာ။ပါဝင်နိုင်ငံတလွှလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ထားရှိတဲ့ကြားကနေအတိုက်ခံတဲ့လက်ရှိအာဏာပါတီတို့ကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။အလားရပါတီကိုထောက်ခံသူနဲ့တိုက်ခိုက်ပါတီထောက်ခံသူတွေကြားဖြစ်ပေါ်တဲ့ဒီကိယုံတွေကနေ73ဦးတည်ဆုံးခဲ့ရတယ်လို့ရဲပစ်ခတ်မှုကြောင့်တည်ဆုံးရသူက3ဦးရှိပါတယ်။လက်နက်ကင်ဆောင်တဲ့တိုက်ခိုက်တက်ကြွလှုပ်ရှားသူ2ဦးကြောင့်တည်ဆုံးရတဲ့ရဲ2ဦးလည်းရှိပါတယ်။လက်ရှိဝန်ကြီးချုပ်ဟာစီနာရဲ့အဓိကပြန်လည်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကတော့အဂတိလိုက်စားမှုနဲ့အကျဉ်းချခံရတာဖြစ်ပါတယ်။